အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားတဲ့အတွက်အင်တာနက်ဝန်ဆောင်မှုလုပ်ငန်းလုပ်ကင်နေတဲ့ပကံဆိုင်ပါတက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တိကျတဲ့အဖြေပြန်လည်ဖြေကြားတာမျိုးမလုပ်သေးဘူးလို့အင်တာနက်သုံးဆွဲသူတွေက RFA ကိုပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူတွေအင်တာနက်သုံးဆွဲမရတော့တာဟာဘာကြောင့်ပါလဲလို့ပကံဆိုင်ပါတက်ကို RFA ကဆက်သွယ်မေးမြန်းခဲ့ပါတယ်။
ဘာပေါ်မှာနေတော့မြန်မာနိုင်ငံကဆွဲတဲ့ဘက်ကိုဆက်ပုံနိုင်တယ်။အဲ့ဒီကတောင်းနေလို့နော်။အော်အဖြစ်ကျွန်တော်မြန်မာဆက်သွယ်ရေးဝေးကြီးမှချင်မဲ့ချင်းဒီမှာဖြစ်တာဆိုတော့ကျွန်တော်တို့ဒီကြောင်ပြောတဲ့ဟုတ်ကဲ့ဒီမြန်မာဆက်သွယ်ရေးဖြစ်တာပါ
။တယ်လီဖုန်းဆက်သွယ်မှုအတန်လိုက်မကြည့်လင်တာကိုသိခံပါခင်ဗျာ။အဲ့ဒီပကံဆိုင်ဘာတက်ဝန်ဆောင်မှုလုပ်ငန်းဌာနကတာဝန်ခံအမျိုးသမီးပြောခဲ့တာကတော့နိုင်ငံတကာကနေမြန်မာနိုင်ငံကိုချိတ်ဆက်ဆက်သွယ်တဲ့လိုင်းကအလုံးမလုတ်တဲ့အတွက်အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားတာပါလို့ပြောခဲ့တာဖြစ်ပါတယ်။အခုလိုအင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားရတာဟာမြမဆက်သွယ်ရေးရဲ့တာဝန်ဖြစ်နေတာကြောင့်တို့အဒီနဲ့လဲဘာဖြစ်တယ်ဆိုတာကိုအတိအကျမသိရသေးဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပေမဲ့အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေဟာအနည်းဆုံးနှစ်ပတ်ခန့်ပြတ်တောက်နေနိုင်သေးတယ်လို့ပကံဆိုင်ဘာတက်ကနေရန်ကုန်မြို့ကအင်တာနက်ကဖေးတွေစီကိုအလွတ်သဘောပြောဆိုတာတွေရှိတယ်လို့အင်တာနက်ကဖေးတချို့က RFA ကိုပြောပါတယ်။ဒါ့အပြင်အင်တာနက်အီးမေးလ်လိုင်းတချို့ဟာဘော်ရူးနေနဲ့ပိုင်းအထိဆက်သွယ်ရခဲ့တာတွေရှိခဲ့ပေမဲ့ညနေပိုင်းကစပြီးအခုအထိလုံးဝမရတော့ဘူးလို့လည်းသိရပါတယ်။အင်တာနက်နဲ့ချိတ်ဆက်ပြီးအလုတ်ကင်လုတ်ကင်နေတဲ့ကုမ္ပဏီဝန်ထမ်းတအုပ်ကတော့အင်တာနက်ဆက်သွယ်မှုလုပ်ငန်းတွေတတ်တောက်သွားရတဲ့အတွက်သူတို့ကုမ္ပဏီရဲ့လုပ်ငန်းတွေကိုရပ်ထားလိုက်တဲ့အကြောင်းအခုလို့ပြောပါတယ
်။ဘူးမမညအခုဒီရုံးမှာ online နဲ့သုံးလို့မရဘူး။ fiber တွေလည်းတခုမှမရဘူး။ရုံးတွေလည်းမရဘူး။ဒီမှာဆိုရုံးအလုတ်တွေရပ်ထားတယ်။ reservation တို့ information တွေက online နဲ့လုပ်တာ။
ပကံဆိုင်ဘာတက်ဟာ2005ခုနှစ်ဇွန်လ10ရက်နေ့ကစတင်ပြီးအင်တာနက်သုံးဆွဲသူတွေကိုအင်တာနက်သုံးဆွဲကလာစဉ်ကြေးတွေတိုးမြင့်ကောက်ခံခဲ့ပါတယ်။ပြီးတော့အရင်ကလိုနိုင်ရည်အကန့်အသတ်မရှိအသုံးချခွင့်ပေးတဲ့စနစ်ကိုပယ်ဖျက်ခဲ့ပြီးစနစ်တင်တဲ့ငွေကောက်ခံတာကိုစတင်ခဲ့ပါတယ်။အရင်ကအင်တာနက်အီးမေးလ်သုံးဆွဲသူတွေအတွက်စနေနိုင်နိုင်20 unlimited ဆိုပြီးရှိခဲ့ရတာကစနစ်တင်မှာတော့ unlimited ဆိုတာကိုပယ်ဖျက်လိုက်ပါတယ်။အရင်ကအီးမေးလ်သုံးဆွဲသူတွေဟာမြန်မာကျပ်ငွေ 28,000 ပေးသွင်းထားမယ်ဆိုရင်အီးမေးလ်ကိုအတိုင်းအတာမရှိသုံးဆွဲနိုင်ပေမဲ့လက်ရှိအချိန်မှာတော့အင်တာနက်သုံးမယ်ဆိုရင်စနေနိုင်ကို9500ကျပ်ဓာတ်တက်ပို့ပြီးသုံးမယ်ဆိုရင်တော့နိုင်အပေါ်တိုင်းအတွက်မြန်မာငွေ1200ကိုပကံဆိုင်ဘာတက်ကိုပေးသွင်းနေရတာဖြစ်တယ်လို့သိရပါတယ်။ထောက်လိုင်းအကြီးကဲဗိုလ်ချုပ်ကြီးခင်ညွန့်ကိုဖမ်းဆီးမှုတွေမလုပ်ခင်ကတည်းကပကံဆိုင်ဘာတက်ဟာစစ်ဆိုးရရဲ့သတင်းဆက်သွယ်မှုများထိန်းချုပ်ရာကုမ္ပဏီတစ်ခုအဖြစ်သတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။အင်တာနက်သုံးဆွဲသူတိုင်းကလည်းလုံခြုံမှုမရှိတဲ့အင်တာနက်လုပ်ငန်းတစ်ခုအဖြစ်လက်ခံထားခဲ့တာဖြစ်ပါတယ်။ထောက်လိုင်းအကြီးအကဲဗိုလ်ချုပ်ကြီးခင်ညွန့်ကိုဖမ်းဆီးပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးခင်ညွန့်ရဲ့သားပကံဆိုင်ဘာတက်ပိုင်ရှင်ဒေါက်တာရဲနိုင်ဝင်ကိုလည်းဖမ်းခဲ့ပါတယ်။အခုဆိုရင်ပကံဆိုင်ဘာတက်ကအင်တာနက်လုပ်ငန်းတွေကိုလည်းစစ်အစိုးရကဝင်ရောက်ထိန်းသိမ်းထားခဲ့တယ်လို့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုလည်းမြမဆက်သွယ်ရေးလုပ်ငန်းကပဲစီစဉ်ဆောင်ရွက်နေတာမဟုတ်ထိန်းချုပ်မှုတွေဟာအရင်ကတည်းကပုံမှန်များပြားလာတယ်လို့အင်တာနက်သုံးဆွဲသူတွေက RFA ကိုပြောပါတယ်ခင်ဗျာ။